တော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာလည်းအရင်တစ်ပတ်ကလိုပဲလေယာစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးအစိုးရအသည့်အနေနဲ့မြန်မြန်ဆန်ဆန်အကောင့်ထဲပေါ်တဲ့နဲ့အကြောင်းအရာတွေကိုပဲဆက်ပြောမှာဖြစ်ပါတယ်ဒီတစ်ပတ်မှာတင်ပြခြင်းတဲ့အကြောင်းကတော့ကုန်ထုတ်လမ်းတွေဖောက်လုပ်ဖို့ပဲဖြစ်ပါတယ်လေယာလုပ်ငန်းခွင်တိုးတက်လာဖို့အတွက်ရေတိုရေရှည်ဆောင်ရွက်ရမယ့်လုပ်ငန်းတွေအများအပြားရှိပါတယ်ဒီလိုရှိတဲ့အထက်ကမှမူဝါဒပိုင်းဆိုင်ရာကိစ္စတွေကိုခဏထားပြီးတော့အောက်ခြေကတောင်သူလယ်သမားတွေရဲ့ဆန္ဒနဲ့အမှန်တကယ်လိုအပ်မှုကိုင်ကြီးတဲ့အချက်တွေကိုအလင်းအမြန်ဆောင်ရွက်သင့်တယ်လို့အကြံပြုတင်ပြရခြင်းပဲဖြစ်ပါတယ်။ကုန်ထုတ်လန်းဆိုတာကလေယာထွက်ကုန်ပစ္စည်းတွေကိုလေထဲရာထဲကနေအပြင်ကိုတည်ထုတ်ဖို့အတွက်ဂွန်းတောင်ဒါမှမဟုတ်ထော်လာကြီးတစည်းလောက်ဝန်းတိုင်းထွက်နိုင်တဲ့ရှစ်ပေကိုးပေလောက်အကျယ်ရှိတဲ့လမ်းကိုဆိုးလို့တာပါ။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လေယာလုပ်ငန်းခွင်တွေကိုလေ့လာကြည့်ရင်ကုန်ထုတ်လန်းရယ်လို့မေမေရရမရှိကြတာများပါတယ်။ဟိုဘက်လေကွက်နဲ့ဒီဘက်လေကွက်နှစ်ခုရဲ့ကြားမှာတထောင်လောက်အမြင့်တထောင်လောက်အကျယ်ပဲရှိတဲ့ကတင်းရိုးကိုပဲအသုံးပြုနေကြတာပါလေယာလုပ်ငန်းခွင်မှာကုန်ထုတ်လမ်းမရှိတော့ဘာဖြစ်တယ်လဲဆိုတာကိုပြောပါမယ်တီးနံတွေကိုလေထဲရာထဲကနေလမ်းရှိတဲ့နေရာစီကိုဂွန်တောင်းတို့ထော်လာကြီးတို့နဲ့တခါတည်းများများဆဆတဲလို့မရပါဘူးလူအားနဲ့ပဲတဲရတဲ့အတွက်အချိန်နှောင့်နှေးတဲ့အပြင်ဇယိတ်စကလည်းပိုကုန်ပါတယ်ဒီကိစ္စကအရေးပေါ်အခြေအနေဆိုရင်ပိုဆိုးပါတယ်ဥပမာတီးနံရိပ်ပြီးကစားအချိန်မှာအခါမဟုတ်မိုးရွာရင်ဒါမှမဟုတ်ရေကြီးရင်တီးနံတွေကိုမိုးလွရာရေလွရာကိုမြန်မြန်ဆန်ဆန်တည်ထုတ်စရာလမ်းမရှိပါဘူးဒီအတွက်အပြက်စီးအဆုံးရှုံးကဖြစ်တင်တာတဲ့အများတန်းပုံများလေးရှိပါတယ်ဒါအပြင်လေယာလုတ်သားကလည်းရှားတဲ့ထက်ရှားလာနေတာကြောင့်လုတ်သားကငားယမ်းခါကပို၍ပို၍မြင့်လာတာကလည်းကုံထုတ်လမ်းမရှိတဲ့ဒုက္ခကိုဘူးလေးရဖယုံဆင့်ဆိုသလိုဖြစ်လာစေပါတယ်တကယ်လို့သာလေယာလုပ်ငန်းခွင်တွေမှာကုံထုတ်လမ်းတွေသာရှိနေမယ်ဆိုရင်အပေါ်မှာဖော်ပြခဲ့တဲ့ပြဿနာတွေတော်တော်လေးရော့ပါသွားမှာကျိန်းတည်ဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဧရာဝတီတိုင်းဒေသမှာကုန်ထုတ်လမ်းတွေကဒီပြင်ဒေသတွေထက်ပိုပြီးတော့မဖြစ်မနေလိုအပ်နေတယ်ဆိုတဲ့အကြောင်းကိုတနုပြုံမြို့နယ်ကတောင်သူဦးသိန်းအောင်ကပြောပြသွားပါတယ
်ကျွန်တော်တို့ဧရာဝတီတိုင်းဆိုတာကမိုးသဘာကိုအများဆုံးစိုက်တဲ့တိုင်းပဲဗျမိုးသဘာရိတ်ချိန်ဟာအောက်တိုဘာနိုဝင်ဘာလစမ်းမုတ်တုံမိုးကမပြတ်သေးဘူးဗျအဲ့ဒီဒီရက်မှာရေးရတဲ့အတွက်မိုးကမပြတ်သေးတယ်မြေကြီးကလည်းမချောက်သေးတဲ့အချိန်မှာကုန်ကိုတည်ဖို့အတွက်ကုန်ထုတ်လမ်းမရှိရင်ဘလို့မှတည်ယူလို့မရနိုင်ဘူး။အေယာဝတီတိုင်းနဲ့ပဲခူးတိုင်းနောက်ဘက်ချမ်းမို့ဒေသတွေမှာကုန်ထုတ်လမ်းကအထူးတလဲအရေးကြီးတယ်ဗျ။အဲဒါကြောင့်မို့လို့ဆက်ဆိုင်ရာကတေရွာနဲ့တေရွာလမ်းမကြီးတွေကိုဆက်သွယ်တဲ့လမ်းမတွေမဖြစ်မနေလိုအပ်တဲ့ကုန်ထုတ်လမ်းတွေအတွက်ကိုလည်းပဲလယ်မြေတွေကပါသွားမယ်ဆိုအဲ့ဒီအတွက်ဒေသပေါက်သေးနဲ့နဲ့နာကြီးရောကြီးတစ်ခုကိုပေးဖို့အတွက်ဥပဒေတရားမျိုးရေးဆွဲလိုက်မယ်ချမှတ်မယ်ဆိုရင်တော့ဒါပြဿနာမရှိဘဲနဲ့အရှင်ပြေွားနိုင်မယ်ဗ
ျ။ ERD ဒေတာမှာလယ်ထဲမှာရှိနေတဲ့ရေရဲ့အနက်ချင်းလဲတော်တော်ကွာပါတယ်။ဒါကြောင့်စိုက်တဲ့စပားမျိုးချင်းလဲမတူတဲ့အတွက်စပားမဲ့ချိန်နဲ့ရိတ်လို့ပြီးတဲ့အချိန်လဲကွာကြပါတယ်။ဒီလိုအနေထားမျိုးမှာလမ်းအတွင်းပိုင်းကလယ်ကစပားတွေရိတ်ပြီးပေမဲ့လမ်းမနဲ့နီးတဲ့လယ်ကစပားမမဲ့သေးလို့မရိတ်ရသေးတာမျိုးတွေခဏခဏကြုံတတ်ပါတယ်။ဒါမျိုးကြုံရင်ကုန်ထုတ်လမ်းကမေမေရရမရှိတဲ့အတွက်ရိပ်ပီးသားစဘာတွေကိုအပြင်ကိုတည်ထုတ်ဖို့အခက်အခဲရှိပါတယ်။ဒါကြောင့်မလူလားအပဲပျက်စီးဆုံးရှုံးမှုတွေကြုံနေရတာတွေရှိပါတယ်။ဒီအခက်အခဲတွေပြင်ကုန်ထုတ်လမ်းမရှိတဲ့ကိစ္စကစက်မှုလေယာစနစ်တွင်ကျဲအောင်မြင်စေရေးကိုလည်းအဟန့်အတားဖြစ်စေတဲ့အချက်တွေရှိပါသေးတယ်။ဘလို့အဟန့်အတားဖြစ်တာလဲဆိုတော့လက်တွန်ဆက်တွေရိတ်သိမ်းခြေလေးဆက်တွေလက်ကွက်တွေထဲဝင်ဖို့အခက်အခဲဖြစ်တာပါ။ရေနေတဲ့ကုန်းလွယ်တွေမှာကုန်ထုတ်လမ်းမရှိရင်လည်းထွန်ဆက်တွေကလက်ကွက်တက်ကဖြတ်မောင်းလို့ရပေမဲ့ရင်များတဲ့လဲတွေဆိုရင်ခက်ခဲပါတယ်။ဒါအပြင်အချိန်ကုန်တက်တာပြီးဇယိတ်လဲကျင်းတဲ့ရိတ်သိမ်းချွေလေးဆက်တွေကလည်းကုန်ထုတ်လမ်းတွေမရှိတာကြောင့်လက်ကွက်တိုင်းကိုဝင်ဖို့ထွက်ဖို့ခက်ခဲပါတယ်။ဒါတွေကတော့လေယာလုပ်ငန်းခွင်မှာကုန်ထုတ်လမ်းမရှိတဲ့အတွက်လက်တလောအခက်ခဲကြုံနေရတာတွေအပြင်စက်မှုလေယာစနစ်အကောင့်ထဲပေါ်ရေးအတွက်လည်းအဟန့်အတားဖြစ်နေတဲ့ဖြစ်ရတွေပါပဲ။ချုပ်ပြီးတော့တွက်ကြည့်ရင်ကုန်ထုတ်လမ်းမရှိတဲ့ကိစ္စကစမှုလေယာစနစ်အောင်မြင်ရေးနဲ့လည်းဆက်ဆက်နေပါတယ်။လေယာလုပ်သားရှာပေါမှုပြဿနာကလည်းတစ်နှစ်တစ်နှစ်ဆိုးလာနေပါတယ်။လေယာလုပ်ငန်းနယ်ပယ်အတွက်ဝင်ငွေတိုးမလာခင်ရော့မသွားအောင်လုပ်ဖို့လိုပါတယ်။ဒါကြောင့်လေထဲရာထဲတွေမှာကုန်ထုတ်လမ်းတွေမြန်မြန်ဆန်ဆန်ဖောက်လုပ်ဖို့လိုပါတယ်။ဒီနေရာမှာတစ်ဆက်တည်းတင်ပြလိုတာကကုန်ထုတ်လမ်းဖောက်လုပ်ရေးကိုတောင်သူတွေကြီးပဲဆောင်ရွက်လို့မရနိုင်ဘူးဆိုတာပါပဲ။ဘာဖြစ်လို့လဲဆိုတော့ရှစ်ပေကိုးပေလောက်အကျယ်ရှိတဲ့လမ်းတစ်ခုဖောက်ဖို့အတွက်ဟိုဘက်လေကတောင်သူကသူမြေကိုအပါမခံခြင်းဒီဘက်လေကလူကသူ့လေကိုအပါမခံခြင်းဆိုတဲ့ကိစ္စတွေတကယ့်မြေပြင်အနေထားမှာအများကြီးရှိနေပါတယ်ဒါကြောင့်အစိုးရအနေနဲ့တင့်တင့်လျောက်ပတ်တဲ့မျှတတဲ့မူဝါဒတွေချမှတ်ပြီးစနစ်တကျအကောင့်ထဲပေါ်မှအောင်မြင်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်စီးပွားရေးဖွံ့ဖြိုးမှု မျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။